တန်ကိုရီးယားနိုင်ငံမှာဆေးရုပ်ချုပ်ရေးကြောင့်ပြည်သူတွေစိုးရိမ်ထိတ်လန့်ခဲ့ရတဲ့အပေါ်မှာတန်ကိုရီးယားကာကွယ်ရေးဒုဝန်ကြီးကတောင်းပန်လိုက်ပါတယ်။နောက်ထပ်တစ်ကြိမ်ဆေးရုပ်ချုပ်ရေးထုတ်မယ်ဆိုရင်လည်းလက်ခံမှာမဟုတ်ဘူးလို့ကာကွယ်ရေးဒုဝန်ကြီးကင်ဆောင်ဟိုးကဒီကနေ့ပြောကြားခဲ့ပါတယ်
။지난 12월 3일 비상계엄 사태와 관련하여 국민 여러분께
ဒီဇင်ဘာ3ရက်နေ့ကအရေးပေါ်ဆေးရုပ်ချုပ်ရေးထုတ်ပြန်ခဲ့တဲ့အတွက်ပြည်သူတွေစိုးရိမ်ထိတ်လန့်ခဲ့ကြတဲ့အပေါ်မှာတောင်းပန်ပါတယ်လို့ကာကွယ်ရေးဒုဝန်ကြီးပြောသွားတာပါ။အင်္ဂါနေ့ညကဆေးရုပ်ချုပ်ရေးထုတ်ပြန်ကြောင်းသမရယွန်းဆိုခီယိုကြေညာခဲ့တဲ့ဖြစ်ရပ်အပေါ်စုံစမ်းစစ်ဆေးမှုမှာကာကွယ်ရေးဝန်ကြီးဌာနကတက်တက်ကြွကြွပူးပေါင်းပါဝင်နေတယ်လို့အစိုးရရှေ့နေတွေနဲ့ပူးတွဲစုံစမ်းမှုလုပ်ဖို့အတွက်စစ်ဘက်ဆိုင်ရာရှေ့နေတွေကိုလည်းတာဝန်ပေးထားတယ်လို့ဒုဝန်ကြီးကင်ဆောင်ဟိုကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအလေးနက်ထားပြောကြားသွားပါတယ်။နောက်တစ်ကြိမ်ဆေးရုပ်ချုပ်ရေးထုတ်ဖို့အမိန့်ပေးလာခဲ့ရင်လဲကာကွယ်ဝင်ကြီးဌာနအနေနဲ့ရောစစ်တပ်အနေနဲ့ပါလက်မခံပယ်ချမှာဖြစ်တယ်လို့သူကပြောသွားခဲ့ပါတယ်။နိုင်ပိုင်းသာကြားလိုက်တဲ့ဆေးရုပ်ချုပ်ရေးကိုကြီးညာတာဟာဖွဲ့စည်းပုံနဲ့မညီမတရားအာဏာချုပ်ကိုင်မှုလုပ်တဲ့လုပ်ရဖြစ်တယ်လို့အတိုက်ခံအမတ်တွေကပြောပြီးတော့တမရယုံကိုတရားစွဲတဲ့မသိလွှတ်တော်မှာမနက်ဖြန်စနေနေ့မှာမဲခွဲဆုံးဖြတ်နိုင်ဖို့ကြိုးစားနေကြပါတယ်။တမရရဲ့အာဏာရ PPP ပါတီကောင်းဆောင်ကလည်းသမရကိုဂျာရုကနေအမြန်ဆုံးဖယ်ရှားပေးဖို့ဒီကနေ့တောင်းဆိုလိုက်ပါတယ်။သမရယွန်းကသူ့ပါတီကောင်းဆောင်အပြင်ထင်ရှားတဲ့လွှတ်တော်အမတ်တွေကိုဖမ်းဆီးဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့ပါတီကောင်းဆောင်ဟန်တောင်ခွန်းကအခုလိုတောင်းဆိုလိုက်တာပါ။မနေ့ကတော့သမရကိုတရားစွဲတဲ့မတင်လွှတ်တော်မှာမဲခွဲရင် PPP လွှတ်တော်အမတ်တွေထောက်ခံမှာမဟုတ်ဘူးလို့သူကပဲပြောကြားခဲ့ပေမဲ့ဒီကနေ့မှာတော့သဘောထားပြောင်းပြီးတော့မဲခွဲတဲ့အပေါ်ထောက်ခံမယ်လို့ပြောကြားခဲ့တာဖြစ်ပါတယ်ရှင်။